လဲပိုင်းဂျာဘတ်ပြည်နယ်မှာလှုပ်ခဲတဲ့ငလျင်ကြောင့်လူ3000ကျော်သေဆုံးပြီးထောင်နဲ့ချီဒဏ်ရာရကုန်တယ်လို့အင်ဒိုနီးရှားတာဝန်ရှိသူတွေကပြောလိုက်ပါတယ်။ Richter scale 6.2 ပြင်းအားရှိတဲ့ငလျင်ဟာအရန်လူဦးရေထူထပ်တဲ့ယူဂျာကာတာမြို့နားမှာစနေနေ့စောစောပိုင်းကလှုပ်ခဲတာကြောင့်အဆောက်အဦတွေပြိုကျကုန်ပြီးလူတွေအကြီးအကျယ်ထိတ်လန့်ကုန်ကြပါတယ်။ငလျင်လှုပ်ရနေရာကိုကယ်ဆယ်ရေးအဖွဲ့တွေနဲ့အင်ဒိုနီးရှားစစ်တပ်ရောက်လာပြီးလူတွေကိုကူညီကယ်ထုတ်ပေးကြပါတယ်။ငလျင်တန်ကလွတ်မြောက်လာသူတွေကိုကူညီဖို့ရေးပေါ်ရန်ပုံငွေဒေါ်လာ10သန်းပေးဖို့ကြက်ချင်နီအဖွဲ့ကမြစ်တာရက်ခံထားပါတယ်။လူနှစ်သိန်းလောက်အိုးအိမ်နဲ့ဖြစ်ကုန်ကြတယ်လို့ကြက်ချင်နီအဖွဲ့ကပြောပါတယ်။ရေးပေါ်ကယ်ဆယ်စောင့်ရှောက်ဖို့အတွက်ဒေါ်လာ3သိန်းလှူဒန်းမယ်လို့အင်ဒိုနီးရှားမှာရှိတဲ့အမေရိကန်တန်ရုံးကကြေညာထားပါတယ်။ဂျပန်နိုင်ငံကကယ်ဆယ်ရေးလှုပ်သားတွေဆေးလွတ်လိုက်ပြီးဩစတြေးလျ၊မလေးရှား၊ပြင်သစ်၊ထိတိမ်နဲ့ရုရှားတို့ကလည်းအကူအညီထောက်ပံ့တွေကမ်းလှမ်းထားကြပါတယ်။တည်ဆုံးတဲ့ခန္ဓာကိုယ်တွေထပ်တွေ့နေတဲ့အတွက်တည်ဆုံးတဲ့အရေးအတွက်ထပ်တူးလာမယ်လို့မျှော်လင့်ကြောင်းအင်ဒိုနီးရှားအစိုးရအာဏာပိုင်တွေကပြောပါတယ်။အဲဒီမှာရှိတဲ့ဆေးရုံတရုံငလျင်နဲ့ပါသွားပြီးကျန်တဲ့ဆေးရုံတွေမှာဒဏ်ရာရတဲ့လူတွေနဲ့ပြစ်ကျက်နေပါတယ်။ဆေးရုံတွေအပြင်မှာယာနဲ့ချီတဲ့လူတွေဟာစေကုသခံဖို့တန်းစီစောင့်ဆိုင်နေကြရပါတယ်။တခြားလူမျိုးတူတွေဟာလည်းပြက်စီးနေတဲ့သူတို့ရဲ့အိမ်တွေအပြင်မှာဒါမှမဟုတ်အရေးပေါ်ရွက်ထင်တဲတွေမှာညှအိမ်နေကြရပါတယ်။